Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကေတ chainId ပါဒီကနေ့သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာမှာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒီကနေ့မနက်ပိုင်းမကြာခင်နိုင်ပိုင်းကပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အသိပတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောဆိုပါတယ်။ဒီလိုသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတင်ပြဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ရှေခိုင်ပြည်နယ်ရင်းကလုံခြုံရေးတပ်သားရဲ့ဆောင်ရွက်ချက်တွေဟာဒေသရင်းကရူဝင်ဂျာရီအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရောက်နေတယ်လို့ပရိုတင်လွတ်တော်ကဒီကနေ့ပြောဆိုလိုက်တဲ့သတင်းမှကြားဖို့ရှိတာကတော့
ကျွန်တော်မြင်တာကတော့နိုင်ငံတကာဘက်ကအခုစဉ်းစားတယ်တွေးခေါ်တယ်ပေါ့နော်ဒီပုံစံတွေအရဟိုဖိအားတွေပူလာနိုင်တဲ့အနေအထားကျွန်တော်မြင်ပါတယ်ဆိုတော့ဒါမဲ့လည်းကျွန်တော်တို့
နိုင်ငံရေးလေလာသုံးသပ်သူဦးအောင်သူငယ်မှရှင်အပြည့်စုံကတော့မကြခင်ကြားမှာပါကြားပြင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ဒေသမောင်းတော်ဒေသဖက်မှာလူ့အခွင့်အရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့ဒုတိယအကြိမ်မြောက်တွားရောက်နေတဲ့တွင်မြန်မာတိုင်းကလုံးတိုင်းတာနဲ့ပြည်내နဲ့တိုင်းဒေသကြီးအသီးသီးမှာရက်ွက်ချေးရွာအုပ်ချုပ်ရေးမှုတွေတပြိုင်နက်ရွေးချယ်နေကြတဲ့တဲ့နဲ့ခရစ်မတ်အကျိုးသခင်တပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထက်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကတည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကစီမံခန့်ခွဲတဲ့ခီးတဲ့တင်ကားဂိတ်အနီးမှာအခုမနက်ပိုင်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတန်တရားရှိသူတို့ကိုဖမ်းထားတဲ့အကြောင်းနယူးယောက်ရဲအဖွဲ့ကပြောပါတယ်။တန်တရားရှိသူအမျိုးသားကိုဖမ်းထားတဲ့အကြောင်းအခင်းဖြစ်တာမှာ၄ဦးဒဏ်ရာရတဲ့အကြောင်းရဲကအတည်ပြုပါတယ်။ဘလို့ပောက်ခွဲပစ္စည်းသုံးခဲ့တယ်လဲဆိုတာကတော့အာဏာပိုင်တို့အတည်မပြုသေးပါဘူး။အစိုးပိုင်းသတင်းတွေမှာတော့ပိုက်ဘုံးပောက်ကွဲတာလို့ဖော်ပြနေကြပါတယ်။အဲ့ဒီနေရာတဝိုက်ကမြောက်ရထားလိုင်း၃ခုကိုလည်းပျောက်ရွှေ့ထားပြီးတခြားမြောက်ရထားလိုင်းတွေကလည်းပောက်ကွဲမှုဖြစ်တဲ့ဆိုတော့ခီးသွားတွေအသွားအလာများရာမန်ဟတန်ရက်က Times Square က42လမ်းမှာမရက်ဖဲပြေးဆွဲနေကြပါတယ်။အခုအဖြစ်အပျက်ကိုသမ္မတဒေါ်နယ်ထရန့်ထံတင်ပြထားပြီးဖြစ်တဲ့အကြောင်းလဲအင်ပီရိုပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်က Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုနဲ့နယူးယောက်မြို့တော်ဝင်ဘီလ်ဒီဘလက်စီယိုတို့ကိုလည်းတင်ပြထားပြီးဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆောင်ရွက်တဲ့အတိုင်းပဲဥရောပနိုင်ငံတွေအားလုံးဒါမှမဟုတ်လည်းအများစုအနေနဲ့သူတို့ရဲ့တန်ရုံတွေကိုဂျေရုဆလင်ကိုရှေ့ပြောင်းပြီးတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုမယ်လို့ယုံကြည်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကဒီနေ့ပြောလိုက်ပါတယ်သမ္မတထရမ့်ဘက်ကဂျေရုဆလင်ကိုအသိမှတ်ပြုပေးလိုက်တာဆိုရင်နိုင်ငံရေးဆိုတဲ့အရှိတရားကိုဆွေးနွေးညှိနှိုင်းဖို့ပုံမှန်လည်းချပြလိုက်တာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်နက်တန်ယာဟုကဥရောပသမဂ္ဂနိုင်ငံသားရေးရာမူဝါဒအကြီးကဲဖက်ဒရီကာမိုဂိုရီနီရဲ့အတူဘရဆောမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပါတယ်ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်တယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ပါဘူးဒီအချက်ကြောင့်ငင်းငင်းကိုပြစ်ပယ်လိုက်တာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်အရှိတရားကိုအတိမပြုတာဆိုရင်ငင်းငင်းရဲ့အတွက်ယုံကြည်ရှိတဲ့အုပ်မြစ်ဖြစ်တာကြောင့်ငင်းငင်းရဲ့ကိုဆောင်ကျင်းပေးနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ဥရောပသမဂ္ဂ EU အနေနဲ့တော့အမေရိကန်သမ္မတထရမ့်ရဲ့ပြီးခဲ့တဲ့သတင်းပတ်ကြေညာချက်ကိုအခုချိန်မှာပူပေါင်းအောင်မဟုတ်ပဲအစ္စရေးပါလက်စတိုင်းငင်းငင်းရဲ့ဆွေးနွေးညှိနှိုင်းမှုရဲ့အစိပ်ပိုင်းတည့်ရအနေနဲ့ဂျေရုဆလင်ရဲ့အနေအထားကိုမဖြေရှင်းနိုင်ခင်မှာနိုင်ငံတကာရဲ့သဘောထားအတိုင်းပဲဆက်လက်လိုက်နာဆောင်ရွက်သွားမယ်လို့ EU နိုင်ငံသားရေးရာမူဝါဒအကြီးအကဲမော်ဂိုရီနီကပြောပါတယ်။ Israel နဲ့ Palestine နိုင်ငံလုံးရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုတတ်မှတ်ပြီးနိုင်ငံတကာရေးကိုအခြေခံအချက်ကပဲ Israel Palestine ပြည်ပခအတွက်တခုတည်းသောလက်တွေ့ကျတဲ့ဖြေရှင်းချက်အဖြစ်ယုံကြည်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံတွင်းကရုရှားတပ်ဖွဲ့တွေရဲ့ဒစိတပိုင်းပြန်လည်ရုပ်သိမ်းဖို့ညွှန်ကြားထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံလာတိုက်ကီးယားပြည်နယ်တွင်းကရုရှားတို့ရဲ့ဟမ်မမီလေတပ်အခြေစိုက်စခန်းကိုကျူးတင်မကြေညာဘဲတွားရောက်တဲ့ခီးစဉ်အတွင်းသမ္မတပူတင်ကအခုလိုကြေညာခဲ့တာပါ။ဆီးရီးယားသမ္မတဘာရှားလ်အာဆတ်နဲ့လည်းအဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။ဆီးရီးယားသမ္မတအာဆတ်ရဲ့စစ်တပ်ကိုထောက်ပံ့ပေးတဲ့အနေနဲ့ရုရှားတို့ကဆီးရီးယားပဋိပက္ခမှာ2015ခုနှစ်နောက်ပိုင်းပါဝင်လာတာဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုရည်ညွှန်းပြောဆိုလိုက်တဲ့သဘောရှိတဲ့နိုင်ငံတကာအကြမ်းဖက်ဝါဒဆွဲအဖွဲ့တွေတဲကအကြမ်းတမ်းဆုံးအဖွဲ့ကိုရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေကချေမှုန်းနိုင်ခဲ့ပြီလို့လည်းရုရှားသမ္မတပူတင်ကဒီကနေ့ပြောပါတယ်။ ซีเรียနိုင်ငံတွင်ကအကြမ်းဖက်ဝါဒကိုတိုက်ဖြတ်ချေမှုန့်ခဲ့တဲ့ရုရှားရဲ့ဆောင်ရွက်ချက်တွေတမရပူတင်ကိုဆီးရီးယားတမရအာဆက်ကခြေဆုတင်တဲ့အကြောင်းရုရှားစစ်တပ်ရဲ့ဆောင်ကျဉ်ပေးနိုင်မှုအပေါ်ဆီးရီးယားပြည်သူတွေကမေ့ပျောက်သွားမှာမဟုတ်ပါဘူးလို့လဲဆီးရီးယားနိုင်ငံပိုင်သတင်းကဖော်ပြပါတယ်
ရစ်တက်စခန်းကိုတော့ရုရှားတို့ကဆက်ပြီးတော့ရှိနေအောင်မှာဖြစ်ပါတယ်အခုဆီးရီးယားနိုင်ငံခီးစင်ကရုရှားသမ္မတရဲ့ပထမဆုံးခီးစင်ဖြစ်ပြီးအီဂျစ်နိုင်ငံကိုင်ရိုမြို့ဆွေးနွေးပွဲကိုအသွားမှာဝင်ရောက်တာလည်းဖြစ်ပါတယ်ရှင်မင်းကပြည်တော်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့အနောက်မြောက်ဘက်မှာလောင်နေတဲ့တောမီတွေကိုမိသက်တာဝန်ရှိသူတွေစူးစမ်းပြီးတော့ငိမ့်သက်နေကြပါတယ် Thomas Fire လို့ခေါ်တဲ့ဒီ Tommy ဟာ932 km လောင်ကျွမ်းခဲ့ပြီးတော့ဒီ Tommy ကြောင့်အဆောက်အအုံ100ကျော်လည်းပျက်စီးသွားခဲ့ပါတယ်။အဲ့မှာလောင်နေတဲ့ Tommy တွေကိုမိသားသမားတချို့ကကောင်းငင်ပေါ်ကနေရေနဲ့ပတ်ဖြန်းပြီးတော့ငိမ့်တက်နေကြတာမှာထိရောက်မှုတစ်စုံတရာရှိပေမဲ့လည်းမိလောင်တာရဲ့ဆေးရခိုင်နှုံးလောက်ကိုပဲထိမ့်ထုံနိုင်သေးပြီးတော့ဒီ Tommy ဟာအန္တရာယ်ရှိနေစေဖြစ်သလိုလေပြင်းတိုက်ခတ်မှုကြောင့်တခြားနေရာတွေစီကိုအလင်းမြန်ကူးစက်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီတော်မီကြီးကိုမိသက်တက်ဖွဲ့ဝင်9,900ကငိမ့်တက်နေတာဖြစ်ပြီးတော့တော်မီကြောင့်လူပေါင်း3,000ကျော်နေကနေဘေးလွတ်ရာတွေစီကိုပြောင်းရွှေ့ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ UI မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအထမပြုကျင့်မှုတွေဟာဆိုရင်ကြေကြေပြန့်ပြန့်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP သတင်းအေဂျင်စီကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အသက်73နှစ်ကနေ35နှစ်ကြားအမျိုးသမီးတွေနဲ့မိန်းကလေးငယ်29ဦးကိုတွေ့ဆုံမေးမြန်းမှုမှာဆိုရင်ဖြေကြားချက်တွေကမယုံကြည်နိုင်စရာကောင်းလောက်အောင်တူညီနေတယ်လို့ AP သတင်းကဖော်ပြပါဗျ။အမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အထမပြုကျင်တာလို့ပြောဆိုကြတာပါ။အမျိုးသမီးတဦးကလွဲလို့ကျန်တဲ့အမျိုးသမီးတွေကသူတို့ကိုအထမပြုကျင်သူတွေကစစ်တပ်ပုံစံဝတ်စုံတွေဝတ်ထားတယ်လို့ပြောပါတယ်။ဒီထဲကအမျိုးသမီးတဦးကပဲသူမကိုအထမပြုကျင်သူတွေကတော့အရက်ဝတ်တွေနဲ့ဖြစ်ပြီးဒီအမျိုးသားတွေကလည်းအနီးကစစ်တပ်စခန်းကဖြစ်တယ်ဆိုတာကိုအင်းကြီးချင်းတွေကသိရှိနေတယ်လို့ပြောပါတယ်။အရမပြုကျင့်သူတွေရဲ့ယူနီဖောင်းတွေမှာကျဲဒါမှမဟုတ်လဲမြားပုံစံတစ်ခုကိုပါတယ်လို့လည်းအမျိုးသမီးအများအပြားကပြောပါတယ်။အဲ့ဒီဒေတာကမြန်မာစစ်တပ်ရဲ့တပ်ဖွဲ့ခွဲတွေဖြစ်တယ်လို့လည်း EP သတင်းအေဂျင်စီကပြောပါတယ်။2016ခုနှစ်အောက်တိုဘာလနဲ့စက်တင်ဘာလလယ်ပိုင်းအတွင်းရခိုင်ပြည်နယ်တွင်းကကျေးရွာအများအပြားမှာအမျိုးသမီးတွေအထမပြုကျင့်ခရမှုဖြစ်ပွားခဲ့တာလို့ EP သတင်းကရေးတာပါ။အထမပြုကျင့်ခရမှုပမာဏအပေါ်ဆရာဝန်တွေနဲ့အကူအညီပေးရေးလုပ်သားတွေတုံ့လုံ၆ချားစရာဖြစ်ပေမဲ့လို့လည်းထုတ်ဖော်ပြောဆိုတဲ့အမျိုးသမီးအရေးအတွက်နှဲပါလှတဲ့အပေါ်မှာတော့တန်တရားရှိနေကြတယ်လို့လည်း EP ကရေးပါတယ်။နေစည်းမချဆရာဝန်များအဖွဲ့အစုကတော့ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကနေကုသပေးကြရသူ133ဦးရှိပြီးဒီထဲက3ပုံတစ်ပုံကအသက်18နှစ်အောက်ဖြစ်တဲ့အကြောင်းအငယ်ဆုံးကအသက်9နှစ်ဖြစ်ကြောင်းပြောပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကတော့မှတ်ချက်ပေးဖို့အချင်းချင်းပန်ကြားခဲ့ပေမဲ့ညှင်းဆိုခဲ့တယ်လို့လည်း AP ကဖော်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုအယ်လဘာမာပြည်နယ်မှာလစ်လပ်နေတဲ့အထက်လွှတ်တော်အမတ်နေရာကိုရယူနိုင်ရေးအထူးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့သူတွေအနေနဲ့ပြည်နယ်ကိုယ်စားလှယ်အဖြစ်သူတို့ကိုရွေးတာသာလျှင်အကောင်းဆုံးဖြစ်တဲ့ဆိုပြီးမဲဆန္ဒရှင်တွေကိုတင်းတင်းစီယုံဖို့ဒီကနေ့တင်းလာနေမှာနောက်ဆုံးအခွင့်အရေးအဖြစ်နဲ့မဲဆွယ်စီယုံနေကြပါတယ်ကျွန်တော်တို့ဟာဘသူတွေဖြစ်တဲ့ဘာအတွက်ယက်တီတဲ့ဆိုတာကိုဒီရွေးကောက်ပွဲကကဘာကိုပြသမှာဖြစ်တယ်လို့ဒီမိုကရက်ကိုယ်စားလှယ်ဒေါ့ဂျုံစ်ကတော့မနေ့တနင်္ဂနွေနေ့နောက်ပိုင်းမှာလူလူစီဝေးပွဲအတွင်းထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့ထောက်ခံမှုကိုရထားတဲ့ Republican ကိုယ်စားလှယ် Rhino ကတော့ Alabama မဲဆန္ဒရှင်တွေကိုအလိုလျောက်ဖုံးခေါ်ဆိုမှုစနစ်နဲ့ချိုးတင်အသံသွင်းထားတဲ့သတင်းစကားကိုပေးပို့ပြီးတော့မဲဆွယ်ခဲ့ပါတယ်။ Democrat ကိုယ်စားလှယ် Jones အနိုင်ရသွားမယ်ဆိုရင်သူဟာအထက်လွှတ်တော် Democrat ခေါင်းဆောင် Chuck Schumer နဲ့အောက်လွှတ်တော် Democrat ခေါင်းဆောင် Nancy Pelosi တို့ရဲ့ကြိုးဆွဲရကားမဲ့သူဖြစ်လာမှာလို့သမ္မတ Trump ကပြောပါတယ်။ Republican ကိုယ်စားလှယ်မိုးအနိုင်ရမယ်ဆိုတော့သမ္မတ Trump ရဲ့အစည်းအဝေးတွေကိုထောက်ခံမဲ့သူဖြစ်လာမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံထုတ်လာတလီနိုးထွက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းကြီးကထုတ်တဲ့ကလေးအစားအစာနဲ့မိခင်တို့အစားတို့နိုးထုတ်ကုန်အများအပြားမှာအစာစိတ်တင်စေတဲ့ဘက်တီးရီးယားပိုးတွေ့ရှိပြီးနောက်မှာတော့နိုင်ငံတကာမှာကြေကြေပြန့်ပြန့်ပြန်လည်သိမ်းယူဖို့ပြင်သစ်အစိုးရကညွှန်ကြားထားပါတယ်။ပြင်သစ်နိုင်ငံခရုံးကလာတလီစက်ရုံမှာဖေဖော်ဝါရီလ15ရက်2019ခုနှစ်နောက်ပိုင်းတို့မွေးကင်းစာကလေးငယ် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကလေးတွေကိုနားဆင်ကြရအောင်ပါ။ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြန်လည်သိမ်းယူတဲ့အချက်မှာပါပါတယ်။ဒီဇင်ဘာလဆော့ပိုင်းကာလအတွင်းပြင်းထန်နိုင်ငံမှာအသက်6လောက်အောက်မွေးကင်းစကလေးငယ်တွေမှာအစာအဆိပ်တင်ဘက်တရီယာ90ခန်းရမှု20ကျော်တွေ့ရှိပေးတဲ့နောက်အခုလိုထုတ်ကုန်တွေကိုပြန်သိမ်းတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်း5ဦးအသက်ထပ်တွေ့ပါတယ်။ ကမ္ဘာအကြီးဆုံးနိုးထွက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့လာတာလီကကလေးငယ်တွေအတွက်နိုးထုတ်ကုန်တွေကိုကုန်းတစ်စိတ်မျိုးစုံနဲ့ကမ္ဘာတဝန်းဖြန့်ချီတာပါ။ဒီထုတ်ကုန်တွေထဲမှာတော့မီလီမဲလ်ပီကိုစ်နဲ့စီလီအမှတ်တစ်စိတ်တွေလည်းပါဝင်ပါတယ်ရှင်။စီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်မျိုးရဲ့အပြင်ဘက်ကတဘုံတွေထိန်းချုပ်ထားတဲ့စင်ကြယ်ဘုံဒေသတွေမှ
အရေးပေါ်ရမုံငွေအဖွဲ့ UNICEF ကပြောကြားလိုက်ပါတယ်2017စီးရီးယားပြည်တွင်းစစ်တင်ချိန်ကစပြီးတော့အဆိုးအဝါဆုံးကျန်းမာရေးအခြေအနေတွေကတခုဖြစ်တယ်လို့ပြီးခဲ့တဲ့လွန်လအကုံကအရှိကူတာခရိုင်အတွင်းကိုနိုင်ငံတကာအကူအညီပေးရင်နန်းတွေရှာရှာပါပါဝင်ခွင့်ရခဲ့ချိန်တုန်းကအကူအညီပေးဝန်ထမ်းတွေမြင်တွေ့ခဲ့တာဖြစ်တယ်လို့ UNICEF ကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အင်ဂျီ၄သိန်းလောက်ရှိတဲ့အရှိကူတာခရိုင်စင်ဂျီဘုံဒေသဟာ2013ခုနှစ်ကစတင်ပြီးတော့စားနပ်ရိက္ခာနဲ့ဆေးဝါးတွေဖြတ်တောက်ခံထားရတာဖြစ်ပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေကြောင့်အဲ့ဒီဒေသမှာရှိတဲ့ဆေးရုံတွေနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပြီးအာဟာရပြတ်တောက်မှုတွေနဲ့ရောဂါပြန့်နှံ့တာတွေလည်းဖြစ်ပွားခဲ့ပါတယ်။ဆေးဝါးကူတာမှုတွေမရှိတာကြောင့်ကလေး9ယောက်သေဆုံးသွားတယ်လို့ UNICEF အဖွဲ့ကပြောပါတယ်ခင်ဗျာ။
တနင်္လာနေ့ညဖက်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခရုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့လူ့ကျုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုဆောင်ရွက်ချက်တွေဟာဒေသရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရာရောက်နေတယ်လို့ဗြိတိန်လွှတ်တော်ကဒီကနေ့ပြောဆိုလိုက်ပြီးဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်လူအပ်ရင်ဖိအားတိုးမြင့်ပေးသွားဖို့လည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်အရေးကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားတွေတိုးလာနေပေမဲ့မြန်မာအစိုးရအနေနဲ့ကတော့ဒီဖိအားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာဆက်ရှိနေတော့မယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။အပြည့်အစုံကတော့မခင်ဖြူတွေကတင်ပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲလူကျွေးတက်ဖက်တွေရဲ့နယ်မြေရှင်းလင်းမှုတွေဟာအဲ့ဒီဒေသမှာရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရာရောက်ပြီးတော့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတက်ဖြတ်မှုပုံစံအထိလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ဗြိတိန်လွှတ်တော်နိုင်ငံသားရေးရာကော်မတီကပြောဆိုလိုက်ပါတယ်ပြည်ထောင်စုရအနေနဲ့ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့တရားဝင်ဘယ်လိုသတ်မှတ်သုံးလို့မလဲဆိုတာကိုအခက်ပြက်ဆန်းစစ်တာတွေအများဆုံးလှုပ်ဆောင်ပြီးလူဝဲရင်မြန်မာနိုင်ငံပေါ်မှာဖိအားတွန်းမြင့်ပေးတာတွေလှုပ်သွားဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးအောင်သူညင်ကတော့ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာမှာအခုလိုဖိအားတွေတိုးလာနေပေမဲ့မြန်မာစိုးရအနေနဲ့ကတော့ဒီဖိအားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာရှိနေပုံရတယ်လို့သုံးသပ်ပါတယ်
။ကျွန်တော်မြင်လာကတော့နိုင်ငံတကာဘက်ကအခုစဉ်းစားတယ်တွေးခေါ်တယ်ပေါ့နော်ဒီပုံစံတွေအရဟိုဖိအားတွေပူလာနိုင်တဲ့အနေအထားကျွန်တော်မြင်ပါတယ်ဆိုတော့ဒါမှမဟုတ်ကျွန်တော်တို့ဘက်ကစဉ်းစားချက်ကကြတော့ကျွန်တော်တို့အထူးသဖြင့်တော့မြန်မာအစိုးရဘက်ကပေါ့နော်ဆိုတော့တချို့ကိစ္စတွေကသူတို့ရှောင်လွှဲလို့ရအောင်လို့ထင်တယ်နောက်တစ်ခွက်ကျတော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အထူးသဖြင့်တော့အိမ်နီးချင်းတရုတ်နိုင်ငံပေါ့ဆိုတော့သူတို့ကလည်းပူပြီးတော့ကျွန်တော်တို့နဲ့ပူနီးကပ်လာတဲ့အနေအထားရှိတော့ဒီလောက်ကြီးတဲ့နိုင်ငံတကာဖိအားကမတက်ရောက်နိုင်ဘူးဆိုတဲ့အနေအထားမျိုးစဉ်းစားဖို့လည်းရပါတယ်
ဒီကနေ့ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြဲလဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့နောက်ဆက်တွဲလုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွက်မှာရိုဟင်ဂျာမွတ်စလင်6သိန်းကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးဒီလိုဖြစ်အောင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအကွက်ချစီစဉ်ခဲ့တာဖြစ်တယ်လို့အနောက်နိုင်ငံအစိုးရတွေနဲ့နိုင်ငံတကာလူ့ကွင်ရေးအဖွဲ့တွေကပြစ်တင်ဝေဖန်နေကြတာပါအခုဗြိတိန်လွှတ်တော်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာလည်းအလားတူသုံးသပ်ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်ပြည်ထောင်စုနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့မြန်မာနိုင်ငံအစားမှာယူဆပုံကြီးတည်တည်တတ်တာကွဲပြားနေပြီးတော့နှစ်ဖက်နားလည်မှုရဖို့အတော်ညှိနှိုင်းရလေအောင်မယ်လို့ဦးအောင်သူညင်းကပြောပါတယ်အခုကနိုင်ငံတကာဘက်မှာတော့ဒီရခိုင်မျက်ပြည်နယ်မြောက်ပိုင်းပြည်ထောင်စုနဲ့အခုကျွန်တော်တို့သိရသလောက်ဆိုရင်မြန်မာပြည်ဘက်မှာသူတို့ကအခုလက်ရှိအစိုးရက လုံနေတာလည်းရှိတယ်ကော်မရှင်တွေဖွဲ့ထားတာရှိတယ်အကြံပေးဖွဲ့တွေလည်းထပ်ဖွဲ့တာတွေရှိပါတယ်နောက်တစ်ခုကကြတော့ဖြစ်နေတဲ့ပုံစံကအကူအညီဆိုလို့ရှိရင်ကျွန်တော်တို့အစိုးရကိုပေးပြီးလို့ရှိရင်ကျွန်တော်တို့မြန်မာချက်ချင်းတွေဖွဲ့ရတဲ့ဆင့်ပြန်ဖြန့်ဖြူးရပါတော့ဆိုတော့ဒီလိုဖြစ်တဲ့ခါကျတော့နိုင်ငံတကာအဖွဲ့အစည်းတော်တော်များများကဟိုလက်မခံနိုင်တဲ့အနေအထားမျိုးရှိဘူးပေါ့နော်
တော့အဲ့လိုအနေထားမှာတော့ကျွန်တော်ထင်တယ်နှစ်ဖက်ကနားလည်မှုတော်တော်ဝေးတယ်လို့ထင်ပါတယ်ဒီကနေ့ထုတ်ပြန်တဲ့ကော်မတီရဲ့အစီရင်ခံစာထဲမှာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုတုံ့တက်ဖော်ပြထားပြီးတော့ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်မှာအပြေအဝါတာဝန်ရှိတယ်လို့ဖော်ပြထားတယ်လို့နိုင်ငံတော်အတိုင်းအမြန်ပို ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ တွေကအစိုးရကိုတိုက်တွန်းထားပါတယ်ရှင်
မခင်ပြည်တွင်တင်ပြတော့တာပါခူရခိုင်တရင်နောက်တစ်ပုဒ်ကိုပဲတစ်ဆက်တည်းတင်ပြချင်ပါတယ်ရခိုင်ဒေသကအဖြစ်ပြက်ပေါ်နိုင်ငံတကာကပြောဆိုဝေဖန်နေကြချိန်မှာမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြမ်းဖက်မှုတွေဖြစ်နေတဲ့မောင်နှောဒေသမှာလူ့အခွင့်အရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့ဒုတိယအကြိမ်မြောက်တွားရောက်နေပါတယ်ပထမအကြိမ်တွားရောက်တုန်းကပေးခဲ့တဲ့အကြံပြုချက်တွေအတိုင်းအကောင့်ထည့်ဖော်ခြင်းရှိမရှိစစ်ဆေးမှဖြစ်တဲ့အပြင်တိကျလွတ်လပ်စွာစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမိခါကပေးပို့ထားပါတယ်
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အခုခီးစဉ်ဟာတိကျလွတ်လပ်တဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဖြစ်တယ်လို့ဒီခီးစဉ်ကိုဥဆောင်တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောဆိုလိုက်ပါတယ်။တနင်္လာနေ့ကစတင်ခဲ့တဲ့ဒီခီးစဉ်ဟာ၅ရက်နီးပါးကြာမြင့်မှဖြစ်ပြီးလေးလာတွေ့ရှိချက်တွေကိုပထမအကြိမ်တုန်းကအတိုင်းတနိုင်ငံလုံးကိုချပြသွားမယ်လို့သူကပြောပါတယ်ဒီကနေ့မှာတော့စစ်တွေအကျဉ်းတောင်ကိုရောက်ခဲ့ပြီးအကျဉ်းတောင်ထဲမှာအကျဉ်းသားအချုပ်နဲ့တီးကြစီတွေ့ဆုံကစစ်ဆေးခဲ့တယ်လို့သူကအခုလိုပြောပြသွားတာပါ
။ကိုယ်နိုင်တော့ကဝင်းကျုံနဲ့တွေ့တယ်လေ။ဝင်းကျုံနဲ့တွေ့ပြီးတော့ဒီနေရာအခြေအနေလေးသူ့နည်းနည်းမေးတာပေါ့နော်။သူနဲ့တွေ့ပြီးတာနဲ့ကိုယ်နိုင်ကိုယ်တော့ကတာပြီးတော့စစ်တွေထောင်ဆက်လိုက်တာ။စင်မီနေ့လေထမင်းစားတဲ့အချိန်မှာခဏအပြင်ဘက်ကရဲစခန်းအချုပ်ခန်းတို့တရားရုံးအချုပ်ခန်းတို့ဒါလေးလိုက်ကြည့်တာပေါ့။သူတို့ခက်ခဲတွေကိုမေးတယ်၊တူးချင်းတွေ့ချင်းတဲ့လူတွေကိုတတ်တတ်ခေါ်တွေ့ပြီးမေးတယ်။အဲဒါနေကုန်သွားတာပေါ့နော်။ပထမလူအုပ်တိုင်းကြီးပြည်ပြည်စကားပြောတယ်လေ။ကြားထဲမှာမပြောချင်တဲ့ကိစ္စအကျဉ်းတောင်ဝန်ထမ်းတွေမရှိတဲ့နေရာမှာပြောချင်ပြောမယ်ဆိုရင်နှစ်ယောက်ထဲတွေ့ပြီးပြောလို့ရတယ်။တွေ့ချင်တယ်လို့ရှိရင်လက်ထောက်မှာဆိုတဲ့အခါကျတော့မှသူတို့ကလက်ထောက်ညားတာလေ။သူတို့ဆန္ဒနဲ့သူတို့ထောင်တာအငယ်တို့ကယူရတာမဟုတ်ဘူးပေါ့နော်။ထောင်နဲ့ပတ်သက်လို့တော့သူတို့မကျေနပ်တာတို့သူတို့ရဲ့ချုပ်ပေါ်တော့မတင်ပြကြဘူး။အဲသူတို့မိသားစုနဲ့ဒီဝေးနေတဲ့ပြကြောင်းစကားလူကျတန်တွေထောင်ပြောနေတယ်။အဲတချို့ကြတော့လေဒီလူသားမုံမှာသူမတတ်ဖဲနဲ့တပြင်းသူကဟောဗျာအမှုဆင်ခံလို့ထောင်ကြပါတယ်လို့ပြောတဲ့လူကလည်းရှိတာပေါ့နော်အဲအဲ့လိုပြဿနာမျိုးတွေဒါမျိုးလေးတွေပြောကြတာများပါတယ
်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းလူ့အခွင့်အရေးကော်မရှင်ကမောင်တော်ဒေတာကိုတွားရောက်ကနိုင်ငံတကာကဆွဆွဲတယ်လို့လူ့အခွင့်အရေးချိုးဖောက်မှုရှိမရှိကိုစုံစမ်းစစ်ဆေးခဲ့ပူပါတယ်အဲဒီကနေတွေ့ရှိချက်တွေကိုပြီးခဲ့တဲ့အောက်တိုဘာ3ရက်နေ့ကတော့တရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်ဒီလိုလူ့အခွင့်အရေးကော်မရှင်ရဲ့လေးလာစမ်းစစ်ချက်တွေကနိုင်ငံတကာကပြောဆိုဝေဖန်မှုတွေနဲ့ဆွဆွဲမှုတွေကိုခြေဖြတ်နိုင်ခြင်းမရှိခဲ့ပါဘူး။လက်ရှိမှာတော့လူ့အခွင့်အရေးကော်မရှင်အဖွဲ့အနေနဲ့တိုင်းနယ်ပြည်နယ်အသီးသီးမှာလူ့အခွင့်အရေးချုပ်ပေါက်ခံရမှုတွေကိုထိရောက်စွာဖြေရှင်းနိုင်မှုအားနည်းနေတာကြောင့်လူ့အခွင့်အရေးကော်မရှင်အပေါ်ယုံကြည်မှုအားနည်းလျက်ရှိပြီးလက်ရှိရခိုင်အရေးမှာလည်းအရင်ကလည်းဖြေရှင်းပေးနိုင်ခဲ့ခြင်းမရှိသလိုအခုဒီချိန်မှာလည်းဖြေရှင်းနိုင်မှာမဟုတ်ဘူးလို့ထင်မြင်ယူဆမှုတွေရှိနေပါတယ်။နိုင်ငံတကာဘက်ကနေရခိုင်အရေးနဲ့ပတ်သက်လို့ဝေဖန်မှုဆွဆွဲမှုတွေအပေါ်လူ့အခွင့်အရေးကော်မရှင်ဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။နိုင်ငံတကာကဒီလိုပဲ
ဆိုဆိုရဲပြောဆိုရဲဆိုတော့တို့လည်းလွတ်လပ်ခွင့်ရှိတာပဲလေဒါလည်းကျွန်တော်တို့ကဘာမှမပြောဆိုလို့ပါဘူးเนาะသို့တော့ကျွန်တော်တို့ပြည်ထဲမှာလုပ်နေတဲ့လူတွေကကိုယ့်အနေကိုကလီးယားကွန်ရှက်ပေါ့ဗျာကိုယ့်လက်ပြကိုတတ်မှုလို့တာပေါ့เนาะကျွန်တော်တို့ကတော့ကိုယ်လုပ်နေတဲ့အလုပ်ကိုလက်ပြတတ်နိုင်တဲ့လုပ်နေတာပေါ့เนาะချိန်တန်ရင်တော့ဘာခေါ်မလဲကိုယ့်စေတနာကိုပြန်ကြိုးပေးပါလိမ့
တမရောပဲလဲကျွန်တော်မလိုက်ပါဘူးအစိုးရပဲလဲမလိုက်ပါဘူးအဓိကတော့ပြည်သူလူထုအားလုံးပေါ့နော်လူအခွင့်အရေးဆိုတော့လူနဲ့အပတ်သက်တဲ့လူမှန်တယ်များအတွက်ကိုကျွန်တော်တို့ကဦးကြည့်ပေးရမှာပါခင်ဗျာဦးယူလွင်အောင်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်လူခွင့်ရေးကော်မရှင်ဟာမနက်ဖြန်မှာတော့မောင်းနှောဒေတာပဝင်းကျင်မှာလူခွင့်ရေးချုပ်ဖောက်မှုရှိမရှိကိုဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့ပြောဆိုထား
ညီမတနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာရက်ွက်ကျေးရွာအုပ်ချုပ်ရေးမှုအသစ်တွေတပြိုင်တည်းရွေးချယ်နေပြီဖြစ်ပါတယ်။ပြည်သူတွေအနေနဲ့မိမိတို့ရက်ွက်အုပ်ချုပ်ရေးအတွက်အရေးကြီးတဲ့ရွေးချယ်မှုတွေမှာပူးပေါင်းပါဝင်ကြဖို့နဲ့ကိုယ်တိုင်လည်းပါဝင်ရွေးချယ်ကြဖို့ဦးဆောင်လှုပ်ရှားနေသူကနေသူတွေကတိုက်တွန်းပါတယ်။လက်တလောရွေးချယ်မှုတွေမှာဘယ်လိုစ
ยามานี่ยันต์วันยักษ์วัดเจียวมิวเนอติดีมายักษ์วันเนี่ยเจียวเอาช่วยมูอติดด้วยเปล่าเลยยุ่ยเชนิจาราพิบาร์เลยยักษ์วัดเจียวนี่เดี๋ยวถ้าเขียนปีดูเรื่องสั้นๆเนี่ยนี่ดิโมกราซีนี่จะเดียร์หน้าตาหมู่ชีเรยักษ์วัดเจียวเอาช่วยมูยุ่ยเชบวยพิมพ์ยาวเยกุเลยแต่สายปีเนี่ยได้อติดดีกันหลุดออกกุสเลยเรื่องเงี้ยปารีเรื่องเนี่ยยักษ์พัลลูมุพเวซีเรียบ่าวเองแต่จ้าลูกชายตุรีปากกาปูบ้าปาวเวสังเวียนนี่จาราเลยพิบาร์เลยอ
ကျွန်တော်တိုင်းလူတော်ကမင်္ဂလာတောင်ညို့မြို့နယ်လူတော်ကိုယ်စားလှယ်ဦးရအောင်ကအခုလိုရှင်းပြပါတယ်ကျွန်တော်စက်တရက်နေ့ဒီရပုတ်ဆောင်မှုတွေအပြီးရွေးချယ်ပြီးဖို့အတွက်ကျွန်တော်တို့ညွှန်ကြားထားပါတယ်ဗျာမမအချိန်နဲ့ပူရရင်ပူကောင်းတော့ဗျာဒါပေမဲ့သူကြားမှုကဘာပါလဲဆိုကျွန်တော်မြို့နယ်မှာအရင်လောက်ခဲ့တဲ့လူတွေတော့များပြန်ပါတယ်ဗျာပြီးတော့ပြန်ပြီးလူတွေကပြန်လဲရွေးချယ်ရကြည့်ပါတ ยืดเชนิจาราเชื่อบาร์เรยืดเชนมูเรมาจะชอบบินเนเน่ได้เนี่ยมาเจตนาเนเน่ชี้แก้เป็นแม่สู้ๆว่าอันยิ่งบ้าเสียรีเราไม่จงยาเดบุลูอุยังงับเจ้าบาร์เรยืดบัวบินจะน้องเส้นบีเรียบีละเส้นบีเรียดังนั้นดูดูเย่เส้นเงินจามูกาโนยืดยิ่งก็บ่อยดอกเดียวมันยิ่งทางก็จ้ะแต่เส้นยุบยิ่งเส้นบีชี้แต่ในทาราไม่ชี้ว่าแต่มาดูตัวว่าดูดีอาลาบีอ่ะยืดเชนมันเนี่ยมา
มาแต่ยืดสุดว่าแต่ยืดมาคนเอาเชียวเราก็ยืดเชียวเลยจ้ามือเราดูยืดเชียวเราชีวาเลยแต่โน้ตดูนี่เนี่ยเลยลืมเนี่ยที่ดูเรื่องมาแต่ละลงมายืดยืดเชียวจ้าถ้าคนยืดกูนี่เนี่ยกูยังก็แกน่าจะอบองพ่อแม่อุชูรูดูยืดเชียวอย่างที่เด็กๆจ้ามือเราเสียบาวงจ้าตอนเนี่ยบาวงจ้าบุญจ้าจะมาเจ้าว่าเลยที่เราไม่ไปดูเรื่องแต่ละจ้าจ้าบาวงลานายมูสุรากาเลยแต่วันเชียร์ดูเรื่องการเตรียมเพียงเว็บมูปิญญาเป็นมูกาเลยยืดจีรัวบาร์เล
ဒီလေဆိုရပြညာပေးမှုတွေကိုရှင်းလင်းတိကျစွာသိရှိနိုင်အောင်လို့တော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလည်းစနစ်တကျလှုပ်ဆောင်မှုလိုတဲ့အကြောင်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စည်းရုံးလုံးဆောင်ရေးမှုတစ်ဦးဖြစ်တဲ့မတ်တင်စာရှင်းလင်းရေးကလည်းအခုလိုပြောပါရတယ်။
အဓိကအားနေချက်ကတော့ဒီကောက်ပွဲလှုပ်တော့မယ်ဆိုရင်ပထမဆက်လက်ပေးတာကို
ပြောရတဲ့အချိန်မှာလည်းအရန်ကိုနောက်ကျနေပေါ့နော်ပြည်သူတွေစိတ်ပါဝင်စားမှုရှိဖို့နဲ့ပါဝင်မှုအားကောင်းလာအောင်ဆောင်ရွက်နေကြပြီမဲ့လို့ပြည်သူတွေဘက်ကတက်တက်ကြွကြွပါဝင်မှုကတော့အနေနေတော့မယ်လို့သူကပြောပါတယ်ဥပဒေအစ်စ်ပေါ်မှာနားလည်မှုရှိအောင်အစ်စ်ပညာပေးရလုံရတယ်အချိန်အားဖြင့်နေတဲ့အခါမှာလုပ်တဲ့အဖွဲ့အစည်းကလည်းအားနေတယ်နောက်တစ်ခုကဒီရဲ့ဒီအုပ်ချုပ်ရေးမှုတွေရဲ့အ ဒီကိစ္စပေါ်မှာတက်ဝင်စားမရှိဘူးမဲပေးဖို့လည်းစိတ်ဝင်စားဘူး ဖွဲ့စည်းပုတ်အခြေခံဥပဒေပါပြဋ္ဌာန်းထားတဲ့ရက်ကွက်ကျေးရွာအုပ်ချုပ်ရေးဥပဒေတည်တဲ့အညီပြည်ထောင်စုအမှုရာအမှုကျေးရွာတာဝန်ခံနဲ့ရက်ကျေးအုပ်ချုပ်ရေးမှုရွေးကောက်ပုတ်အစဉ်စစ်နောက်ရွေးချက်ခြင်းအစဉ်စစ်နေမှာပြည်သူတွေသိရှိနားလည်လာအောင်ပညာပေးမှုကိုစနစ်တကျဆောင်ရွက်တင်တယ်လို့ပြည်သူ့ဆန္ဒနဲ့အညီဆန္ဒမဲ့ပေးရွေးချယ်မှုတွေမှာလည်းအရွေးမမကြဘူးလို့လဲဆိုတ
Christmas net nitiku gala yaldai diadigo kansa ye puetare the chinwine tinset binuare, tajang diganimaro, asani ne momo tisotare, niwe that sounds or at the chingo tolin pilai bare, nasimashin. အစားအနေနဲ့မမိုးရိုတိဆိုထားတဲ့နေဝယ်တဲ့ဆောင်းဆိုတဲ့တခြင်းကိုတော်တာရှင်တို့နှစ်ခြားကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ပြည်ဦးမြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဒီမိုကရက်တစ်မြန်မာအသံ TVB
ကနေလည်းတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါရရှင်။ဒီဝေးမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ 24, 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောကအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
အကြောင်းအရာအခြေပြုပြီးတော့ရွှေလွင်ညင်းခုံလာမျိုးကိုပို့ပြီးတော့ဖြစ်စေချင်မိပါတယ်။ကျမတို့နိုင်ငံကကျမတို့နိုင်ငံပညာရှင်တွေနဲ့
Full Pride ပညာသင်ဆုနဲ့ American နိုင်ငံ Minnesota တက္ကသိုလ်မှာမဟာပွဲတက်နေတဲ့မအိမ်တီတီသူကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့အပတ်စီးပွားရေးကဏ္ဍမှာ NLD အစိုးရလက်ထက်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာစီးပွားရေးလုပ်ကိုင်စားတောက်လို့မကောင်းဘူးဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့အကြောင်းနဲ့မူဝါဒတွေချမှတ်တဲ့နေရာမှာလဲနိုင်ငံတကာနဲ့ရှင်နိုင်အောင်ကိုယ့်ဘက်ကဘယ်ကဏ္ဍတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့လက်တွေ့ကြတဲ့မူဝါဒတွေရှိဖို့လိုအပ်တဲ့အကြောင်းတွေကိုအပိုင်း၁နဲ့၂အဖြစ်တင်ပြပေးခဲ့ပြီးဖြစ်ပါတယ်အခုသတင်းပတ်မှာတော့လက်ရှိချမှတ်အကောင့်ထဲပေါ်ဆောင်ရွက်နေတဲ့စီးပွားရေးမဟာဗျူဟာပြောင်းလဲပြစ်ဖို့လိုမလားဆိုတာကိုစားရေးဆရာဒေါက်တာတင်မောင်တန်းဆွေးနွေးထားတာကိုစီးပွားရေးခန္ဓာရဲ့အပိုင်း၃အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ရှိအမေရိကအစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုမကောင်းတဲ့အတွက်တိုင်းပြည်စီးပွားမတိုးတက်တာစီးပွားရေးအခြေအနေဟာရုပ်ရော်မသွားရင်တောင်အရင်အစိုးရလက်ထက်ကတည်းကပိုပြီးကောင်းလာတာမျိုးမရှိဘူးစသဖြင့်စီးပွားရေးလုပ်ငန်းရှင်တွေတက်တိပညာရှင်တွေနဲ့ပြည်သူအများစုကပါယူဆနေကြတာဖြစ်ပါတယ်မကြတဲ့ခင်ကကောက်ယူခဲ့တဲ့ပြည်ရင်းကလူလူစစ်တမ်းတချို့မှလည်းအဲ့ဒီအတိုင်းဖော်ပြနေကြတာပါအမေရိကအစိုးရတက်လာကလေးကကဏ္ဍစုံမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝန်ကြီးဌာနအလိုက်ရတရားစီမံကိန်းတွေချမှတ်အကောင့်ထဲပေါ်လာပေမဲ့လိုအပ်ချက်တွေလွဲချော်မှုတွေရှိနေတယ်ဆိုတာကိုပြသနေတာလားဒါမှမဟုတ်အဲ့ဒီလှုပ်ဆောင်မှုတွေရဲ့ရလဒ်ကိုတွေ့မြင်နိုင်ဖို့အချိန်ဆောင်နေသေးတာလားဆိုတာကိုသိနိုင်အောင်အစိုးရဘက်ကမူဝါဒချမှတ်သူတွေနဲ့နှိစက်မှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ထားတာတွေကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြပေးနေတာဖြစ်ပါတယ်အရင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တာတွေနဲ့လက်ရှိအစိုးရရဲ့ဆောင်ရွက်မှုကွာခြားချက်ကိုဆရာတမောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်အရင်တုန်းကဆိုတာနဲ့နှိုင်းယှဉ်ပြီးတော့မပြောချင်ဘူးပေါ့နော်ဒါပေမဲ့စောက်လို့ရေးလုပ်ငန်းကြီးတစ်ခုလုံးကလည်းအလုံးမဖြစ်တော့ဘူးဖြစ်သွားတယ်ပြန်တဲ့နေရာတွေမှာကလည်းလုံနိုင်ကြတာကိုရှော့ပင်းနိုင်တဲ့ဟာမရှိဘူးဘန်ကောက်ပို့ဆိုမကြသိငယ်ကထွက်တဲ့ဘန်ကောက်ပို့ဆိုကြီးလိုက်လို့ရှိရင်ထိုင်းက26ထိတက်သွားတယ်ကျွန်တော်တို့ကဗီယက်နမ်က14ဆင့်တက်တယ်ကျွန်တော်တို့က14ဆင့်ကြာတယ်ဆိုပြီးသူကပြောတယ်အဲ့တော့စီးပွားရေးလုပ်တာကြိုင်တာပတ်ဝန်းကျင်မှာလည်းဖွင့်တာကိုစိုက်လက်မတက်လောက်လာတာမတွေ့ရဘူးပေါ့နော်ဆိုတဲ့အခါကျတော့ပြန်လာကစီးပွားရေးလောက်တာကိုင်းတာပတ်ဝန်းကျင်ကိုဖန်တီးဖို့ဆိုတဲ့အခါမှာစောစောကပြောခဲ့တဲ့စီးပွားရေးသဘောဆောင်တဲ့ညီရဲ့အရင်နီးရဲ့လျှက်စိတ်ရဲ့ဒီသုံးခုအခြေခံကိုလည်းအားပေးဖို့လိုတယ
်စီးပွားရေးလောက်ကိုင်းဖို့လွယ်ကူနိုင်မဲ့နည်းလမ်းတွေကိုလည်းအစိုးရဘက်ကဖန်တီးပေးဖို့လိုတယ်လို့ဆရာတမောင်တန်းကဆိုပါတယ
်နောက်တစ်ခါလုပ်ဖို့ကိုင်းဖို့လွယ်ကူလာအောင်ဖန်တီးတဲ့ဖြည့်လျှော့ရေးတွေကိုလည်းလုပ်ဖို့လိုပါတယ်အဲ့ဒါတွေကိုကြီးလိုက်တဲ့ခါကျဘယ်သူကမလုပ်နိုင်လဲဆိုတော့ဒူတမ်ပရာဥဆောင်တဲ့အဖွဲ့ပေါ့နော်အဖြစ်လျှော့တာကိုလုပ်တယ်လို့ပြောပေမဲ့လို့ activity တွေကိုဖြစ်လျှော့နိုင်တယ်လားလုပ်နေတယ်လားဆိုတာကိုကြတော့လေအပြည့်မမြင်သာဘူးပေါ့နော်မသိတာလည်းကျွန်တော်တို့မသိရတာလည်းဖြစ်ချင်းဖြစ်မှာပေါ့ဆိုတဲ့ခါကျတော့အကုန်လုံးတစ်ခုလုံးကိုပြန်နေသုံးသပ်စဉ်းစားပြီးတော့ design တစ်ခုတော့လုပ်ဖို့လိုမယ်လို့ထင်တယ်မဟုတ်လို့ရှိရင်တော့ဒီဟာကဘယ်လိုဖြစ်နေလဲဆိုရင်အရင်တုန်းကပိတ်ထားခဲ့တဲ့စနစ်ရဲ့အချိန်အဟုန်တိုင်းဆက်သွားတာဖြစ်ပြီးဖွင့်ခဲ့တဲ့အချိန်ဟုန်ကရပ်သွားတယ်။အရင်2017မတိုင်ခင်နဲ့ရှိခဲ့တဲ့ပိတ်ဆို့ထားတဲ့အခြေခံတွေကပြန်လဲအားကောင်းလာပြီးတော့တွန်းသွားတာမျိုးဖြစ်သွားနိုင်တယ်လို့ထင်တယ်။အဲ့ဒါဆိုလို့ရှိရင်တော့ ซีวายตัวเดิมว่าปูบีรอบเช่นเดียวซีวายเนี่ยซีวายมหาวิหารเส้นทางบนเลือดช่อนี่ตลาดลุเลเซียตะมังตั้งก็ไม่กงทบไปเลยไอ้หรอกคุณอาเบียวนี่เลยซีวายทุกมันนี่ลุลูกไก่ลุงยาวจะเบสเซจาวอาบมาซอลลี่ลุงอันนี้เราเข้าหน้าเลยซอลลี่เซจาอีตะคู่ลุงอาบีเลยสุดเลยเซจาอีตะคู่ลุงพูดยาวลุไลเดอาบีไลเดสุดไอ้ที่อันนี้ลุกไก่นี่ปอลามีเช็ดตัวมันคุณอาเบสเซจาวอาบีเลยสุดอาจุกูจีไลโดชินตัวนี้ยิ่งบุตรตัวนี้เข็ดเด็ดเช တယ်လို့ကိုကထင်တယ်အဲ့ဒီခါမှာမာပြာသူတို့ကလည်းပြောတာပေါ့နော်မာပြာရတော့စဉ်းစားတာရှိပါတယ်လို့ပြောမျိုးဒါပေမဲ့တကယ်တမ်းကအဲ့ဒီလိုခုနပြောတဲ့သဘောပေါ့နော်
လက်ရှိ NLD အစိုးရကချမှတ်ဆောင်ရွက်နေတဲ့မူဝါဒပုံစံနဲ့အိနီးချင်းထန်းနေတာကဆောင်ရွက်နေတဲ့ပုံစံနှစ်ခုကွဲလဲချက်ကိုလည်းဆရာတမောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်သူကတော့ဒီဟိုမူဝါဒ12ချက်နဲ့တော့ပြောတာပေါ့နော်အဲအဲ့ဒီ12ချက်ကနေသူကဟိုသွားတဲ့65ချက်ကိုထပ်ထုတ်ထားတာအသေးစိတ်ပေါ့အဲ့ဒီ12ချက်ကနေမလုပ်မယ်ဆိုတာဒါပေမဲ့နော်လုပ်ချင်တာတွေအများများပြီးတော့အဲ့ဒါကြည့်လိုက်လို့ရှိရင်ဝန်ကြီးဌာနတွေအကုန်လောက်တာအကုန်ပါသွားတော့ပေါ့နော်ပြဿနာကဒါကအရင်အစိုးရအဖွဲ့တုန်းကလည်းဒီကောင်ကကြည့်တယ်အဖိဖို့ပြဿနာကိုမလုပ်နိုင်သေးဘူး။ထိုင်းရဲ့ budget ကိုသွားပြီးတော့ပြန်ပြီးနည်းနည်းကြည့်လိုက်။အဲ့ဒီထိုင်း budget ရဲ့ website ကအဲ့ဒီမှာသူကဒီပိုင်ချက်လေးနဲ့ပြထားတာရှိတယ်။အရင်ကောင်းတယ်။နော်ဥပမာအဖြစ်သူက global competitiveness အတွက်သုံးမယ်ဆိုတာအတွက် administrative structure ကြီးကိုပြင်တယ်။ပြင်ဖို့အတွက်28ရာခိုင်နှုန်းလား24ရာခိုင်နှုန်းသုံးတယ်။အများဆုံးသုံးတယ်သူက။နော်ထိုင်းကအဲ့ဒါဆိုလို့ရှိရင်အဲ့ဒီကောင်နဲ့ခုနပြောနေတဲ့ doing business မှာဖိုင်းက26ထိတက်သွားတာနော်တက်သွားတဲ့အထိဖြစ်တာနဲ့ဆက်ဆက်နေတယ်။အဲ့တော့သူကမဟာဗျူဟာတစ်ခုလုံးရှိတယ်။သူဘလို့ဝင်မယ်ဘယ်နေရာမှာဖြေလျှော့မယ်ဘလို့တွေသွားမယ်ဆိုတော့သူကမဟာဗျူဟာစဉ်းစားထားတဲ့အရာကြီးတစ်ခုလုံးရှိတယ်။ကျွန်တော်တို့ကမရှိဘူး။ budget ကအဲ့ဒီမဟာဗျူဟာအောက်ကနေစဉ်းစား
လက်ရှိအစိုးရမှာမဟာဗျူဟာပိုင်းဆိုင်ရာအားနည်းချက်တွေရှိနေတယ်လို့သူကပြောပါတယ
်။အခုကျွန်တော်တို့စဉ်းစားတာကြအဲ့လိုမဟုတ်ပဲねအနာဒီပုံမှာအခြေခံပြီးတော့ budget တွေကိုစဉ်းစားလို့ဖြစ်နေတယ်။မဟာဗျူဟာမရှိတဲ့အတွက်ကြောင့်မဟာဗျူဟာအားနည်းတဲ့အတွက်ကြောင့်ပေါ့မရှိတဲ့လို့မပြောချင်ဘူးပေါ့နော်။မဟာဗျူဟာဘိုင်းမှာစဉ်းစားပုံအားနည်းတဲ့အတွက်ကြောင့်ဘူဝါဒဘိုင်းမှာလည်းအားနည်းသွားတယ်။သူကမဟာဗျူဟာဆိုတော့အဲ့ဒီမဟာဗျူဟာကလည်း vision နဲ့ဆိုင်သွားပေါ့နော်။ငါဘလို့သွားမယ်ဘလို့ဝင်မယ်ဆိုတော့မျှော်မြင်ချက်ပေါ့မျှော်မြင်ချက်ပါလေကျွန်တော်တို့ကအားနည်းတယ်။မမျှော်မြင်ချက်ကလည်းသူကမပြောတာတော့မဟုတ်ဘူးပြောတယ်။တောင်စားစုကြီးကပြောတယ်နော်။အာဆီယံနိုင်ငံတွေကို10နှစ်အတွင်းမှာမြည်ရမယ်စင်ကာပူအနည်း20မှာကျော်ပြမယ်ဖြစ်နိုင်လားမဖြစ်နိုင်တာတွေပါထားဒါလေးကို vision ဖြစ်နေယူရင်ဌာနအသီးသီးကအာဆီယံကိုငါဌာနကမြည်အောင်ဘာလဲသူ define လုပ်ဖို့လိုလားလေ vision ကို every department ကလုပ်ရမယ်အာဆီယံဆိုတာဘာလဲဆိုတော့သူရှားရမယ်အဲ့တော့အဲ့ဒီဟာကို define လုပ်ပြီး goal ကို set ဒီ vision ကို setting လုပ်ထားရမယ်လုပ်ပြီးတဲ့ခါကျမှသူကအဲ့ဒီဟာကိုရအောင်မဟာဗျူဟာငါဘယ်လိုရအောင်သွားမလဲဆိုတာမဟာဗျူဟာကိုအဲ့ဒီ how ဆိုတာကိုသူစဉ်းစားအခုကခုနပြောနေတဲ့ခေါင်းဆောင်ကတော့သူ့ရဲ့ vision ရှိတယ်တောင်းဆန်းသူဒါပေမဲ့အဲ့ဒီ vision ကိုဒီဘက်ကိုအလုံးအနေနဲ့အစစ်စစ်ပေါ့နော် vision ကနေမှာပြူဟာပြီးရင်မူဝါဒမူဝါဒကနေမှာအကောင့်တွေဖော်မှု program တွေကိုတောင်းလျှောက်ကြည့်စဉ်းစားနိုင်တဲ့ဟာမရှိဘူးအစစ်စစ်ခေါင်းဆောင်ကိုမသိဘူးလို့ပြောရမလို့ဖြစ်နေတယ်အဲ့လိုပြောတော့မသိဘူးပေါ့နော
်စဉ်းစားပြီးပဲ
အုပ်စုတစုကလည်းလိုရတယ
်အစိုးရရင်ဆိုင်နေရတဲ့ပြဿနာကချမှတ်ထားတဲ့မဟာပြူဟာတွေကိုပံ့ပိုးပေးနိုင်မဲ့capacity လို့ခေါ်တဲ့လုံနိုင်ကြိုင်နိုင်တဲ့အရေးချင်းရှိသူတွေမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါလေအဲ
့တော့ तू ကခုနပြောနေတာ तू ကဒုတိယပြဿနာ NLD ကြုံရတဲ့အခက်အခဲအပါဆိုတော့ institution level ကိုရောက်တော့လေ तू အမှားတော့မူဝါဒတွေကတစ်ခုနဲ့တစ်ခုသိမ့်မကွာဘူးအရင်ဦးသိမ့်ချိန်လဲဒါပဲလို့ပါဒါဒါပေမဲ့တကယ် account ထဲပေါ်တဲ့ design ကိုလုံးဝမဲ့အဆင့်ရောက်သွားတဲ့အခါကျ capacity မရှိတာနဲ့ तू ကထိတ်တိုက်သွားတူးနေ तू ဝင်လာတဲ့အခါမှာ तू ကဘေးလူကို तू ဆွဲမသွင်းဘူး bureaucracy နဲ့ပေါ်ဖို့လိုတယ် bureaucracy ကကဗစီဒီကိုသူ့ကိုမပြီးနိုင်မပြီးနိုင်တဲ့ခါသူကလည်းအဲ့ထက်မှပိတ်မိနေလို့ဖြစ်သွားတယ်လို့ကိုကတော့အဲ့လိုထင်တယ
်အစိုးရမှလိုအပ်နေတဲ့လူဆွမ်းအားအရင်အမြင့်နဲ့လုံနိုင်ကန်နိုင်စွမ်းရှိသူလုံလောက်မှုမရှိတဲ့အားနည်းချက်ကိုတခြား INGO တွေပြည်တွင်းကတက်သည့်ပညာရှင်တွေနဲ့အစိုးရကိုပံ့ပိုးပေးနိုင်မယ့်အဖွဲ့အစည်းတွေဖွဲ့စည်းပြီးအစားထိုးလှုပ်ဆောင်သွားမယ်ဆိုရင်တော့လက်ရှိလိုအပ်ချက်တွေကိုအတိုင်းအတာတစ်ခုအထိဖြည့်ဆည်းပေးနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ်ခင်ဗျ
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းစီစဉ်တဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတည်းလေးလိုင်းအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဘုရားတည့်ရဲ့အောက်ဆုံးရှိအုပ်ချုပ်ရေးဆိုင်ရာရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲကိုတနင်္ဂနွေနေ့အတိုင်းအတာနဲ့စတင်ဆောင်နေကြပြီဖြစ်ပါတယ် NRI အစိုးရ လက်ထက်မှာ ပထမဆုံးအကြိမ် ကျင်းပတဲ့ ဒီ ရက်ကြီး ဟုတ်ချွေ ယူကောက်ပွဲတွေ ညာ ပတ်သက်ပြီးတော့ အခက်အခဲတွေ အလားအလာကောင်းတွေ အပြင် သရရှင်တွေက ရော ဒီ ယူကောက်ပွဲတွေ အပေါ်မှာ စိတ်ဝင်စားမှုရှိပါရဲ့လား ယူကောက်ပွဲ ဆောင်ရွက်မှုတွေ အပေါ် ဘယ်လို သဘော ရပါလဲ ဒါတွေ ကို လာမယ့် အင်္ဂါနေ့ ညပိုင်း ဒဲအေဒီလိုက် အစီအစဉ်မှာ ဆွေးနွေးကြမှာ ဖြစ်ပါတယ် ပါဝင်ဆွေးနွေးလိုတဲ့ သရရှင်တွေ ကိုယ့်ရဲ့ တယ်လီဖုန်း နံပါတ်တွေ ကို ကြိုတင်ပေးပို့ထားမယ် ဆိုရင် ဒဲအေဒီလိုက် အစီအစဉ် လွှင့်ထုတ်တဲ့ အချိန်မှာ ခေါ်ယူမှာ ဖြစ်ပါတယ် ဒါမှမဟုတ် ကိုယ့်ရဲ့ မြင် ကို ဆွေးနွေးလိုတာတွေ ကို စာနဲ့ ဖြစ်စီ အသံ ဖိုင်နဲ့ ဖြစ်စီ ကြိုတင်ပေးပို့ထားလို့လည်း ရပါတယ် VOA မြန်မာဝိုင်း ရဲ့ ဖုန်း နံပါတ်က 1-232-382-9994 ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ် ပါဝင်ဆွေးနွေးမိမြန်ကြမယ် သရရှင်တွေကို ကျေးဇူးပါတယ် ခင်ဗျာ
American ဆန်ရတဲ့လေလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်နံပါတ်တစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ချန်အင်္ဂါနေ့ည9:00ရေးတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါ။ဒီကနေ့ခေတ် smartphone တွေအကြောင်းပြောကြမယ်ဆိုရင်အတိတ်ကဖုန်းအမျိုးအစားနှမျိုးရှိပါတယ်။တခုကiPhone ဖြစ်ပြီးတော့နောက်တစ်ခုကတော့Googleနဲ့AdWords နှစ်ကိုသုံးထားတဲ့ဖုန်းတွေပါ။ဒီဖုန်းကိုဝယ်မလဲဆိုတာဘယ်အချက်တွေပေါ်မူတည်စဉ်းစားသင့်ပါသလဲ။စတာတွေအကြောင်းဒီသတင်းပတ်ဘလော့ဂါရီပြောသမျှအစီအစဉ်မှာကိုကြိုကြိုသိန်းကမှတ်ခင်ဖြူတွေ့နဲ့အတူတင်ပြထားပါရရှင်။
iPhone နဲ့ Android phone တွေကြာဘာတွေကွာခြားတယ်ဆိုတဲ့စောင်းမားတွေလက်ကင်ဖြူတွေဖတ်နေတာသတိထားမိတယ်။အခုကဘာဖုန်းကိုသုံးနေရလဲ။ဖုန်းပြောမလို့လိုက်ကြည့်နေရလား။စမတ်ဖုန်းလောကမှာအဓိကဖုန်းမျိုးစားနှစ်ခုအကြားဘာတွေများကွာတယ်လဲဆိုတာသိချင်လို့လိုက်ဖတ်နေရပါရှင့်။အခုကတော့
ကျွန်တော်ကတော့နှမျိုးလုံးသုံးမှုတွေပဲဗျ။ကျွန်တော်အတွေ့အကြုံအရပြောရရင်တော့တမျိုးစီမှာအားအနေချက်တွေရှိတယ်လို့အပြန်အလှန်အားသာချက်တွေလည်းရှိကြတာပါပဲ။
ဒီ ဖုန်း နှမျိုးတွေကဘယ်ဖုန်းကိုဝယ်ရမလဲဆိုတာအခုမှပထမဆုံးစပြီးစဉ်းစားသူတွေအတွက်ကတော့အခက်ဆုံးဖြစ်လိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အလွယ်တကူရွေးဖို့တော့မလွယ်လာဘူးရှင့်။ဖုန်းရဲ့နာမည်ကြော်ကြားမှုနဲ့ဇင်းလုံးကလွယ်ရင်အခြေခံအားဖြင့်အားလုံးအတူတူပဲလို့လည်းပြောကြတယ်။လွန်ခဲ့တဲ့
စနေ ကျော်ကWindows Mobile နဲ့Nokia Symbian ဖုန်းတွေအကြိမ်နဲ့ပြန်ဆိုင်နေကြတဲ့အချိန် iPhone နဲ့ထွက်လာရောအဲ့ဒီဖုန်းတွေကွဲပုံကြတာပဲ။ အဲ့ဒီချိန်ကတော့အသစ်ထွက်လာတဲ့ iPhone ကတခြားဖုန်းတွေထဲသုံးရတာတိတ်ကိုအဆင်ပြေလွယ်ကူတယ်လေ။ဒါပေမဲ့ဒီနေ့ခေတ်မှာတော့ iPhone နဲ့ Android ဖုန်းတွေကြားမှာအသုံးပြုရလွယ်ကူတဲ့အပိုင်းကကွာခြားတာမျိုးမရှိတော့ပါဘူး။ဖုန်းတစ်မျိုးကိုသုံးနိုင်တဲ့ဆိုရင်နောက်တစ်မျိုးကိုသုံးဖို့လည်းတိတ်ကြီးပြဿနာမရှိလာဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ်။ဒီဖုန်းတစ်မျိုးမျိုးကိုအခုမှစတုံးဖို့ဘယ်ဖုန်းကိုဝယ်မလဲဆိုတာစဉ်းစားနေသူတွေအတွက်တော့အထောက်အကူဖြစ်စေမဲ့ကျွမ်းကျင်သူတွေရဲ့လေ့လာသုံးသပ်ချက်တွေအများကြီးရှိပါတယ်။
တတိယစားစားကြည့်မယ်ဆိုရင်တော့ဖုန်းတစ်မျိုးကြားမှာကွာခြားချက်တချို့ရှိတာကိုတွေ့ရမှာပါ။ဟုတ်ပါတယ်။ဆိုတော့ကျွန်တော်တို့ဖတ်ထားတဲ့
money.cnn.com, computerworld.com နဲ့ livewire.com website တွေမှာဒီဖုန်းတစ်မျိုးကိုနှိုင်းယှဉ်ထားတာလေးပဲကျွန်တော်တို့ပရိသတ်တွေအချိန်ရသလောက်ပြန်ပြီးမျှဝေပေးရအောင်ပါ။ကောင်းပါပြီရှင်။ပထမဆုံး
CNN မှာနှိုင်းယှဉ်ထားတာကိုကြည့်ရအောင်ပါ။သူက ဖုန်းနှမျိုးရဲ့အသုံးပြုကဏ္ဍ14ခုကိုနှိုင်းယှဉ်ပြထားပါတယ်။ဖုန်းကို login လုပ်တာ၊ဓာတ်ပုံဗီဒီယိုရိုက်တာ၊စာရိုက်တာ၊တခြင်းနားထောင်တာစသည်အဖြင့်အသုံးပြုနည်းအမျိုးမျိုးကိုနှိုင်းယှဉ်ထားတာမှာ iPhone ကိုအသုံးပြုနည်း6မျိုးအတွက်အမှတ်ပိုပေးထားပြီးတော့ Android Phone ကိုတော့အသုံးပြုနည်း10မျိုးအတွက်အမှတ်ပိုပေးထားပါတယ်။ပြောရရင်တိတ်ကြီးကွာခြားတာမျျိုးမရှိလာတဲ့သဘောပါပဲ။
computerworld.com မှာတော့အချက်12ခုနှိုင်းယှဉ်ထားခဲ့ကြဗျ။၃ရလွယ်တာ၊တခြားအပူပစ္စည်းတွေနဲ့ချိတ်ဆက်သုံးတာမှာပိုပြီးအဆင်ပြေတာ battery တက်တဲ့ဖုန်းအားသွင်းရတဲ့အခြေအနေစသည်အားဖြင့်စနေမျိုးနှိုင်းယှဉ်ထားတာမှာ iPhone ကိုရော Android ကိုပါ၄မျိုးစီမှာအသာပေးထားပြီးနောက်၄မျိုးမှာတော့ဖုန်းအမျိုးအစားနှစ်ခုကိုတရေပေးထားပါတယ်။အဲ့ဒီနှိုင်းယှဉ်ချက်နှစ်ခုထက်ပိုအသေးစိတ်ကြပြီးပိုစုံတဲ့နှိုင်းယှဉ်လေ့လာချက်ကိုတော့ပေးမစာခင်သေးကမှ livewire.com website မှာရေးထားတဲ့ဆောင်းပါးမှာဖတ်လို့ရပါတယ်။ဟုတ်ပါတယ်ဗျာ။
livewire.com မှာရေးထားတဲ့အဲ့ဒီဆောင်းပါးမှာတော့အချက်ပေါင်း 19 ချက်ကိုနှိုင်းယှဉ်ထားပါတယ်။အဲ့ဒီ 19 ချက်ထဲကဖုန်းအဟောင်းတွေအတွက်ပါ အဆင်ပြေတဲ့ OS ကိုထုတ်ပေးနိုင်တာ app တွေရဲ့အရေးအသွေးပိုင်းဖုန်းနဲ့ game ဆော့ရတာပိုကောင်းတာကိုယ်မှာရှိတဲ့ tablet တို့ကွန်ပျူတာတို့နဲ့ဖုန်းကြားချိတ်ဆက်ရလွယ်ကူတာပြဿနာတက်ရင်ဖြေရှင်းပေးမဲ့အကူအညီအလွယ်တကူရနိုင်တာအသုံးမဝင်တဲ့ app တွေပါနေတာဖုန်းလုံခြုံရေးပိုကောင်းတာ ဖုန်းအဟောင်းကိုပြန်ရောင်းထုတ်တာမှာပိုက်ဆံပိုရတာဆိုရဲအချက်၈ချက်မှာ iPhone ကအသာရပါတယ်
Android phone တွေကတော့ Siri ထက် စာရင် Google Assistant ကပိုပြီးကောင်းတာနောက် battery သက်တမ်းပိုခန်းတာ memory ထက်တိုးနိုင်တာနဲ့ battery ကိုကိုယ်ပါသာလဲနိုင်တာ USB ပါတဲ့အတွက်တခြားဆက်ဆက်ပစ္စည်းတွေရွေးချယ်စရာပိုပြီးတော့များတာ screen အရွယ်အစားပိုကြီးတာဈေးပိုတက်တာဆိုရဲအချက်၆ချက်မှာအသာရပါတယ်
ဒီ ဖုန်း မျိုးကြောင့်မှာဘယ်ဖုန်းကမှအသာမရပဲဒန်းလူဖြစ်တဲ့အချက်က၅ချက်ရှိပါတယ်အဲ့ဒါတွေကတော့ရွေးချယ်စရာပိုများတာနဲ့ဖုန်းအကြီးအသေးပိုကောင်းတာကြားဖုန်းရဲ့အမြင်လှပခန့်ကြားတာနဲ့အသုံးပြုသူစိတ်ကြိုက်ပြုပြင်ပြောင်းလဲနိုင်တာကြား GPS လမ်းပြမြေပုံဖုန်းဆက်သွယ်ရေးကွန်ရက်နဲ့ဖုန်းကုမ္ပဏီအားလုံးမှာရှိမရှိဆိုတဲ့အချက်တွေမှာတော့ဖုန်းမျိုးလုံးကြားအတူတူပဲသတ်မှတ်ထားပါတယ်
အဲ့ဒါတွေအပြင် iPhone နဲ့ Android phone တွေကြားမှာအဓိကကွာခြားချက်တွေကတော့ iPhone ရဲ့ OS ကိုရော phone တွေကိုရော Apple ကုမ္ပဏီကပဲထုတ်တာဖြစ်ပြီးတော့တခြားဘယ်ကုမ္ပဏီကိုမှပေးမထုတ်ပါဘူး Android phone မှာကြားတော့ OS ကို Google ကထုတ်ပြီး phone တွေကိုထုတ်တဲ့ကုမ္ပဏီတွေကတော့တကဘာလုံးမှအများကြီးရှိပါတယ် အဲ့ဒါကြောင့်လဲ Apple phone တွေထက် Android phone တွေကရွေးချယ်စရာပိုများတယ်လို့ဈေးနှုန်းလည်းအနည်းအမျှမျိုးမျိုးရှိနေတာပါ
ဒီ ဖုန်း မျိုးကြားမှာကိုကဘယ်ဖုန်းကိုဝယ်မလဲဆိုတာကိုစပြီးစဉ်းစားမယ်ဆိုရင်ပထမဆုံးစဉ်းစားရမှာကတော့ငွေဘယ်လောက်သုံးမလဲဆိုတာပဲဖြစ်မှာပါကိုကငွေတက်နိုင်တဲ့သူဖြစ်တဲ့ဆိုရင်တော့ iPhone ကိုလည်းထည့်စဉ်းစားလို့ရမှာဖြစ်ပြီးငွေကုန်ကြသိမခံခြင်းပဲစမတ်ဖုန်းတစ်လုံးကင်ရင်နေဆိုရင်တော့ iPhone ကိုမေ့ပြစ်လိုက်ပါ ဖုန်း မျိုးစလုံးမှာဈေးကြီးတဲ့ဖုန်းအမျိုးအစားတွေရှိကြပေမဲ့ iPhone မှာအသက်သာဆုံးက iPhone SE ပဲရှိပြီးတော့ ဒေါ်လာ 350 ဝန်းကျင်ဈေးရှိပါတယ်
အဲ့ဒါပြင်ထည့်စဉ်းစားရမယ့်အချက်ကတော့ကိုယ့်လိုအချက်ကဘာလဲကိုကဒီဖုန်းကိုဘာတွေအသုံးပြုမှာလဲဆိုတာပါပဲဥပမာကိုကတယ်လီဖုန်းဆက်ယုံလောက်သုံးပါလားဖုန်းနဲ့ဓာတ်ပုံတွေဗီဒီယိုတွေအတော်များများရိုက်ပါလားဖုန်းရဲ့လုံခြုံရေးပိုင်းကိုပိုးပြီးအလေးထားသလားစတဲ့အချက်တွေကိုလည်းစဉ်းစားသင့်ပါတယ်
အသုံးပြုသူအားလုံးနဲ့ကိုက်ညီတဲ့အဖြေတစ်ခုလဲဆိုတာကတော့ရှိမှာမဟုတ်ပါဘူး။ဒါကြောင့်မို့ကို့အတွက်ဘယ်အချက်တွေကအဓိကအကျဆုံးဖြစ်တယ်ဆိုတာကိုစဉ်းစားပြီးရွေးချယ်ဝယ်ယူရမှာပဲကြောက်ပါမယ်။
ကိုကြောတိန်စီစဉ်တင်ဆက်ခဲ့တဲ့ blogger ပြောသမျှအစီအစဉ်ကို Mackenzie ကကူညီတင်ဆက်သွားတာဖြစ်ပါရဲ့ရှင်။ ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့ တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့သတင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကမ္ဘာတစ်လွှာထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွားထွားတွေကိုမှတ်အေးသနာကျော်ကစူးစီးပြီးတော့တက်တန်ရောင်သတင်းလွှာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်တမ်းရောင်သတင်းလာမှာတော့ဒီနေ့အတွက်အထူးခြားဆုံးပုံကိုဖြစ်တဲ့ဘသူကများတိုင်းအမေရိကစင်းကရွေးချယ်ပါသလဲ။ပြီးတော့ကနေဒီစင်တာကဂုံပြူပွဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင်။
We can't all be asking for it. I am here to give you permission to be angry.
This reality might not have to be our reality anymore.
Time magazine ရဲ့ ဒီနေ့ အတွင်းမှာအထူးခြားဆုံးပုဂ္ဂိုလ် person of the year ဖြစ်နေလိင်နိုင်ခြင်းမှုတွေနှောက်ယှက်မှုတွေနဲ့ပတ်သက်ပြီးသူတို့ကိုယ်တွေအဖြစ်အပျက်တွေကိုလူများသိအောင်ဖွင့်ချခဲ့တဲ့
ဲ့အမျိုးသမီးတွေကို The Silence Breakers စိတ်စိတ်နေရကနေဖွင့်ချကြများဆိုတဲ့ဝိသေသနဲ့ရွေးချယ်လိုက်ပါရင်ပြီးခဲ့တဲ့အောက်တိုဘာလကစပြီးတော့အမျိုးသမီးအများပြားကဒီဖြောပြေးရေးသတင်းမီဒီယာစီးပွားရေးနဲ့အာဂါလောကကနည်းနည်းကြီးအမျိုးသားတွေဘလို့လိမ်ပိုင်းဆိုင်ရာမတင်တော်ရဲ့အပြုမူတွေနဲ့သူတို့ကိုပြုမူဆက်ဆံခဲ့လဲဆိုတာလူများသိအောင်ဖွင့်ပြောလာကြတာဖြစ်ပါရင်သူတို့တစ်ချိန်ကလူတွေကိုမပြောရဲနဲ့ရှဲယွံခဲ့ရတဲ့လှုပ်ဝက်ချက်ကိုနောက်ဆုံးလူမှုကွန်ရက်တွေပေါ်ဖွင့်ပြောတဲ့အထိဖွင့်ချခဲ့ပြီးတော့လက်ခံလိုက်ရမရှိတဲ့ကိစ္စကိုလက်ခံပြီးတဲ့ဒီအပြုမူကိုမိကုံးချုပ်သွားအောင်သူတို့ကလုပ်ခဲ့ကြတာဖြစ်တယ်လို့ပြောပြီးတော့ဒီ Silence Breakers တွေကိုဒီနေ့အတွက်အထူးကြားဆုံးပုံကိုယ်တွေဖြစ်နေရွေးချယ်လိုက်ကြပါတိုင်းမဂ္ဂဇင်းရဲ့မျက်နှာပုံမှာတော့ Ashley Judd အဆိုတော် Taylor Swift နဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်မှုနဲ့ကြုံခဲ့ရတဲ့ဆိုတော့တခြားသူတွေရဲ့ရုပ်ပုံတွေလည်းဖော်ပြထားပါတယ်။တိုင်းမဂ္ဂဇင်းကသူတို့ရဲ့ရွေးချယ်မှုကို MBC ရုပ်သံရဲ့ Odoo နေ့ကပြသတဲ့ Today အစီအစဉ်မှာကြေညာခဲ့ပြီးတော့ AMBC ရဲ့ Today ရုပ်သံအစီအစဉ်ကိုကာလရှိကြာတင်ဆက်ပေးတဲ့ Matt Lawer ကိုရိုင်းကူကလိမ်မိုင်းဆိုင်ရာမလျော်ကန်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အရင်တစ်ပတ်ကပဲအလုပ်ကနေထုတ်ခံခဲ့ရတာဖြစ်ပါတယ်။ #MeToo ဆိုတဲ့လှုပ်ရှားမှုကောင်းစေအောင်ပါ။သူတို့ကိုယ်တိုင်လိမ်မိုင်းဆိုင်ရာနှောက်ယှက်မှုတွေဘလို့ကြုံခဲ့ရလဲဆိုတာပြောပြထားတယ်။သူတို့ရဲ့ကိုယ်ရဲ့အဖြစ်ကိုအဲ့လိုကြုံရတဲ့သူတွေအားလုံး social media တွေပေါ်မှာဖွင့်ပြကြတာပါ။58နှစ်အရွယ်အတွင်းမှာကိုအဲ့လိုမျိုး #MeToo လှုပ်ရှားမှုမှာပါဝင်ပြီးတော့ဖွင့်ပြကြတဲ့သူပေါင်းတသန်းနီးပါးရှိပါတယ်။တကယ်ဆိုရင်အဲ့ဒီ #MeToo လှုပ်ရှားမှုကိုအခွင့်အရေးလှုပ်ရှားသူ Tarana Burger လုပ်ခဲ့တဲ့ဆယ်နှစ်ကစပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်။အဆိုရ Lionel Richie နဲ့ Gloria Estefan Rap အဆိုရ LL Cool J ရုပ်သံထုတ်လုပ်သူ Norman Lear ကားကြီးတဲ့အမျိုးသမီး Carmen Di Lavalla တို့ရဲ့အမှုပညာကိုဂုဏ်ပြုတဲ့ဒီဇင်ဘာလ3ရက်နေ့ကနေဒီစင်တာမှာကျင်းပတဲ့အခမ်းအနားကိုတော့နှစ်စဉ်အမေရိကန်သမ္မတတွေတက်ရောက်ချင်းချင်းကြပါမယ်လေ။ဒီနေ့တော့အမေရိကန်သမ္မတ Donald Trump ထူးထူးခြားခြားရောက်မလာခဲ့ပါဘူး။ Kennedy Center Honors လို့နာမည်ပေးထားတဲ့ဒီဂုဏ်ပြုဆုတွေဟာအမေရိကန်ပြည်အောင်စုမှာအမှုပညာနယ်ပယ်အသီးသီးကအမှုပညာရှင်တွေကိုဂုဏ်ပြုတဲ့အမြင့်ဆုံးဆုဖြစ်သလိုဒီနှစ်စဉ်ကျင်းပတဲ့ပွဲကိုတော့သမ္မတနဲ့သမ္မတကတော်တို့ကအင်ဂျီတော်မှာအခမ်းပွဲလုပ်ပေးလို့ရှိပါတယ်။ဒီနှစ်တော့အဲ့လိုမဟုတ်ပါဘူး။ကွန်ပျူခံရတဲ့သူတွေကိုနိုင်ငံရေးအရာအနှောက်အယှက်မဖြစ်စေချင်လို့ဒီပွဲကိုသမ္မတထရမ့်နဲ့သမ္မတကတော့မလာနေရတော့တက်ရောက်မှာမဟုတ်ဘူးလို့သမ္မတအင်ဂျီတော်ကအော်ဂိုလာကထုတ်ပြန်ပြီးတော့ကြေညာသွားခဲ့တာပါသမ္မတအင်ဂျီတော်မှာကျင်းပမဲ့အခမ်းအနားကိုမတက်ရောက်ဘူးလို့ကွန်ပျူခံရတဲ့အမှုပညာရှင်တချို့ကပြောခဲ့ပြီးတဲ့နောက်ဒီအင်ဂျီတော်အခမ်းအနားကိုလည်းသူတို့ကဖျက်ခဲ့ပါတယ်ဒီတော့ဒီနေ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Take it on the side and bright red.အနုပညာလောကနဲ့ထင်ရှားကြောကြားသူတွေရဲ့သတင်းတွတ်ထွားရတွေကိုမအေးတနာကြောကစူးစီးတင်ပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့ American နိုင်ငံ Minnesota တက္ကသိုလ်မှာမဟာဘွဲ့တင်နန်းစီပူနေတဲ့မအိမ့်တီတီသူကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒီယုံကြည်ရဆိုတဲ့အစီအစဉ်မှာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့အမြင်မတူမှုတွေကိုဘယ်လိုမျိုးတုံ့ပြန်သင်သေးချင်တယ်လဲဆိုတဲ့အကြောင်းအရာကိုကျွန်မလူငယ်တယောက်အနေနဲ့ဆွေးနွေးချင်ပါတယ်။လက်ထလုံးမှာမြန်မာပြည်ရခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ရေးခံနိုင်ငံတကာစာမျက်နှာတွေမှာနိုင်ငံတကာအတိုင်းအဝန်းမှာအယုံဆိုင်ခင်ရတဲ့အကြောင်းအရာတစ်ခုအနေနဲ့တွေ့ရပါတယ်။ချာဒီကိုရောက်ကလေးရတယ်ဒီရေးကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းတွေအများကြီးမေးခံခဲ့ရပါတယ်လက်တော်ပြပခါကိုပြင်းအမြင်ပြင်းအမြင်ကြတော့အကြံဖက်တိုက်ခိုက်မှုလို့မြင်ကြပြီးတော့နိုင်ငံတကာဘက်ကကြတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စလိုမျိုးမြင်ကြတာကိုကျွန်မအနေနဲ့တွေ့ရပါတယ်ဒီလိုမတူညီတဲ့အမြင်တွေအပေါ်တုံ့ပြန်တဲ့အခါမှာကျွန်မတို့ပြင်းရလူတွေအနေနဲ့အခုထပ်ပို့ပြီးတော့အမြင့်ကျင်းနဲ့ရှုထောင့်ပေါင်းစုံကိုသုံးသပ်ပြီးတော့ဆွေးနွေးတာမျိုးကို
ကျမအနေနဲ့ဖြစ်စေချင်ပါတယ်။ဒီလိုတိမ်မွေးရဲ့အရေးကိစ္စမှာကျမတို့တရားခံစားချက်တွေကြီးပဲရှည်ရမ်းမတင်မင်းနဲ့အချက်လက်ခိုင်ခိုင်မာမာနဲ့ရင်းရင်းကြီးကြီးကောင်းကောင်းမွန်မွန်တုံ့ပြန်စေချင်ပါတယ်။ကိုယ်နဲ့မတူညီတဲ့အမြင်တွေကိုလက်မခံတာမျိုးပြောဆိုခွင့်တွေကိုကန့်သတ်တာမျိုးမလုပ်ဘဲနဲ့လူလက်စွာပြောဆိုခွင့်တွေကိုတမိုးထားစေချင်မိပါတယ်ရှင်။ကျမတို့ကအကြောင်းအရာတစ်ခုကိုသဘောထားခွဲလွဲတဲ့အခါမှာပုံကိုရေးတိုက်ခိုက်တာမျိုးစောင်းမြောင်းပြောဆိုတာမျိုးရင်မို့ဆိုတာထက်အကြောင်းအရာအခြေပြုပြီးတော့ဆွေးနွေးညှင်းခုံတာမျိုးကိုပို့ပြီးတော့ဖြစ်စေချင်မိပါတယ်။ကျမတို့နိုင်ငံကကျမတို့နိုင်ငံပညာရှင်တွေအနေနဲ့ကလည်းစနစ်တကျပြင်ဆင်လာတဲ့သုတေသနလိုမျိုးခိုင်ခိုင်မာမာပညာရှင်စင်စင်ဘက်ပေါင်းစုံသုံးသပ်တဲ့အမြင်မျိုးတွေကိုပညာရှင်စာဆောင်တွေဘလို့blog ပြပေါ်မှာလည်းဖော်ပြစီခြင်းမိပါတယ်။အမြင်မတူပါလေကနေရာတိုင်းမှာအချိန်တိုင်းမှာရှိနေမှာပါ။ဒါမဲ့ကိုယုံကြည်အောင်ပြောဆိုတဲ့အခါမှာကျမတို့လေကသူတပားနောင်းအောင်ဘလိုမျိုးပြောမလဲဆိုတဲ့အလေးချင်းတွေကိုကျင့်သုံးသင့်တယ်လို့မြင်မိပါတယ်။ပြဿနာတစ်ခုဖြေရှင်းတဲ့အခါမှာနှီးစနစ်တကျတုံ့ပြန်စီခြင်းမိပါတယ်။တစ်ဆက်တည်းမှာပဲကိုနဲ့မတူ꿰ပြတဲ့သူတွေပေါ်မှာလည်းလေးစားသမှုနဲ့ဆက်ဆံစီခြင်းမိပါတယ်။လတ်လောပြိပခအတွင်းမှာပုတ်ခတ်ပြောဆိုတာတွေတုံးနဲ့တူပုတ်ခတ်ပြောဆိုတာတွေလူဝယ်စီတစ်ခုနဲ့တစ်ခုပုတ်ခတ်ပြောဆိုတာတွေဒီလူသွေးဆုံးမှုတွေကိုပြည့်ရဲပြူရာပြီးချမအနေနဲ့နင်ရတဲ့အတွက်ကြောင့်မို့လို့လေစိတ်မကောင်းဖြစ်ရပါတယ်ချမမြန်မာလူငယ်တယောက်အနေနဲ့မြန်မာလူငယ်တယောက်အနေနဲ့မြန်မာလူဖွဲ့စီကိုဒီချက်ပို့ပြီးတော့အမြင်ကျဲတဲ့အမြင်သဘောထားမတူမှုတွေပုံပွင့်နေနေဆွေးနွေးနိုင်တဲ့သဘောထားပြေဝါပြီးတော့ရန်လိုစိတ်နေတဲ့လူဖွဲ့စည်းတကူမျှော်လင့်မိပါတယ်ကျမတို့တွေကဒီယုံကျမတို့တွေကအမြင်မတူမှုတွေကိုလက်ခံနိုင်တဲ့လူဖွဲ့စည်းတရက်မှနေခြင်းမိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA ကလည်းခုထုတ်လွှင့်ပေးခဲ့တဲ့သတင်းအစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီလိုင်းတိုမီတာ30နဲ့50တက်တော့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမသိငင်ထိုက်ကပြောပြပေးပါအောင်
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကတည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကစီမံခန့်ခွဲတဲ့ခီးတည်တင်ကားဂိတ်ကြီးအနီးမှာအခုမနက်ပိုင်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတန်လျာရှိသူတို့ကိုဖမ်းထားတဲ့အကြောင်းနယူးယောက်ရဲအဖွဲ့ကပြောပါတယ်။နယူးယောက်မြို့တော်ဝင်ဘီလ်ဒီဘလက်စီယိုကတော့ဒီလူကအကြမ်းဖက်ဝါဒစဲတိုက်ခိုက်မှုလုပ်ဖို့ကြံစီခဲ့တာလို့ပြောဆိုလိုက်ပါတယ်။ဖမ်းခံထားရသူကတော့အသက်28နှစ်အရွယ်အကရက်ဦးလာဖြစ်ပြီးသူခန္ဓာကိုယ်မှာအဖြစ်လုပ်ထားတဲ့ဖောက်ခွဲပစ္စည်းဝတ်ဆင်ထားတယ်လို့နယူးယောက်ရဲမင်းကြီးဂျိမ်းစ်အိုနီကပြောပါတယ်။ဦးလာကသူခန္ဓာကိုယ်မှာတက်ဆင်ထားတဲ့ဘုံးကိုဖောက်ခွဲလိုက်တာဖြစ်ပြီးမိလောင်ဒဏ်ရာနဲ့ထိခိုက်ဒဏ်ရာရသွားတဲ့အကြောင်းလဲနယူးယောက်ရဲမင်းကြီးကပြောပါတယ်။ဖောက်ခွဲသူအပြင်တခြား၃ယောက်လည်းဒဏ်ရာရတဲ့အကြောင်းနယူးယောက်မိသက်ဌာနကအတည်ပြုထားပါတယ်။နယူးယောက်မြောက်ရထားလိုင်းတွေကတော့ဒီကနေ့တနင်္လာနေ့ညနေပိုင်းအလုရှုပ်ချိန်မှာပုံမှန်ပြန်ပြီးတော့ပြေးဆွဲနိုင်ဖို့မျှော်လင့်ထားပါတယ်။အခုတော့အခင်းဖြစ်နေရတဲ့ဝိုက်ကမြေအောက်ရထားလိုင်း၃ခုကိုပြောင်းရွှေ့ထားပြီးတခြားမြေအောက်ရထားလိုင်းတွေလည်းပောက်ကွဲမှုဖြစ်တဲ့ဆိုတဲ့ခီးသွွားတွေအသွာအလာများရာမန်ဟန်တန်ရက်ကတိုင်းစကွဲက42လမ်းမှာမရက်ဖဲပြေးဆွဲနေကြပါတယ်။အခုအဖြစ်ပြက်ကိုသမ္မတဒေါ်နယ်ထရန့်ထံတင်ပြထားပြီးဖြစ်ကြောင်းအင်ပီရိုပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်က Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်။
တရင်ချင်းချုပ်ကမတင်ရထိုက်ကကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ Marketing ဖြူတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။သတ်သားရှင်များနေ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။Thank you.
This program has come to you from the Voice of America, Washington.